ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ထိုင်းနိုင်ငံဘက်ချံပတ္တနီခရိုင်တွေကငါးဖမ်းလေတွေပေါ်မှာလူကုန်ကူးသူတွေကရောင်းစားထပ်ခံထားရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ညနေပိုင်းမှာတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးပါကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမော်ပီနယ်တံပြူစီရဲမြို့နယ်အတွင်းကျေးရွာတွေကနေထိုင်းနိုင်ငံမှာအလုတ်သွားလုပ်ဖို့သွားကြတဲ့အသက်73နှစ်အရွယ်ကနေအသက်35နှစ်အရွယ်ထိရှိတဲ့လူ19ဦးဟာဒဝဲကော့တောင်းလမ်းကနေတဆင့်ထိုင်းမလေးနယ်စပ်ပတ္တနီခရိုင်ထဲကငါးဖမ်းလေတွေပေါ်မှာရောင်းစားခံရတာပါတခြားအလုတ်သွားရှာရင်ငါးဖမ်းလေပေါ်ဘလို့ရောက်သွားတယ်လဲဆိုတာအသက်27နှစ်အရွယ်လူငယ်တဦးကအခုလိုရှင်းပြပါတယ
်ဒီလိုသာဘူးကျွန်တော်အင်တီလက်ခေါ်နေမှာသူပြောတယ်ဘာလို့လောကမင်းကျွန်တော်မေးအလုတ်ကိစ္စကဆိုတော့သူပြောတယ်ဘာလို့ကျွန်တော်လုံရမီဆက်ရုံမှာလောကမင်းလည်းဖလားရှိတော့အဲအမစားပြီးတော့ပြီးတယ်ဆိုင်ရပြီးတော့သူကကျွန်တော်တို့ဒဝဲတိခေါ်လာပြီးအဲ့ဒါတယောက်ဟုတ်ဒဝဲတိခေါ်လာပြီးဒဝဲမှာသူကြောက်ရတယ်ခေါ်တော့တဲဥကန်တခုမှထားတယ်ထားပြီးတော့အဲ့ဒီမှာကျွန်တော်တို့အမှတ်တညာအဲ့ရတယ်တညာအဲ့ဒီနောက်မနက်မူလင်းတော့လူတယောက်လည်းပြောတယ်ဒီမျိုးအရင်နောက်တနင်္လာသွားဘူးလေခဏနေလက်ခုံးမယ်ဆိုပြီးကျတော့အမှမေးဆောင်ခုံးပြီးနောက်ကားတစ်ဆင့်နဲ့ဆက်သွားတယ်လားနောက်ဆုံးဒီကျတော့ဆက်ရုံလိုပဲတင်တော့ဒီလေသိမ်းရောက်လာ
အသက်73နှစ်အရွယ်ကလေးတူကတော့မိဘကစင်ရဲနွမ်းပါတဲ့အတွက်အလုပ်လုပ်ဖို့လိုက်လာခဲ့ကြအောင်ကြောင်းမနေဘူးတဲ့အတွက်ဒီလိုအဖြစ်မျိုးဖြစ်လာလိမ့်မယ်ဆိုတာမတွေးတတ်ခဲ့ကြအောင်ငါးဖမ်းလေပေါ်ကိုရောက်မှချက်စိတ်ဖြစ်မိတယ်ဆိုပြီးပြောပါတယ
်ဆက်လို့မှာဆက်ရုံမှာလုံးလုံးမဆိုရခေါ်လာဆရာတော်မလို့သားလိုက်ဝါချင်းလာလိုက်ရတယ်လေလေရောက်တော့မှာလေနဲ့ထွားမှဆိုတော့ကြောက်တော့
ငါးဖမ်းလေပေါ်ကို6ရုပ်အုပ်စုအဖြစ်ပွဲစားကခေါ်သွားတဲ့လူငယ်တဦးကလည်းဆက်ရုံအလုပ်လုပ်ရမယ်ဆိုပြီးတော့လာခဲ့ကြအောင်အလုပ်ကန်ရှားပါမှုအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲကိုထွက်ပြီးအလုပ်လာလို့ရတာဖြစ်ကြောင်းကိုလည်းပြောပြပါတယ
်။ဟုတ်ကဲ့အားလုံးပေါင်းစုပေါင်းဆိုရင်တော့10ရဲ့ဒီလို11ရက်10လောက်ရှိတယ်။သူကကျွန်တော်ကလမ်းမလဲချင်တာသူကကြောက်ကြောက်တယ်လေ။ဘာမှလည်းမလုပ်ဘူး
။သူတို့ကိုတွားရောက်ကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကိုဆိုင်ရေးကတော့ထိုင်းရနာပိုင်နေနဲ့ညှိနှိုင်းရမှာသူတို့ကိုကယ်ဆယ်ရေးစခန်းမှာထားပြီးအမှုရင်ဆိုင်ခိုင်းပြီးမှနေရရင်ကိုပြန်ပို့မယ်လို့ပြောဆိုခဲ့ကြအောင်အခုလိုပြောပြပါတယ်
။အဲအားလုံးကျွန်တော်တို့ခုစည်ရင်းရတာတော့19ရောက်ပဲရှိသေးတယ်။နောက်ပြီးတော့ဒီကနေမြေကြီးစွာတာရဲနဲ့စကားပြောတဲ့အခါကျတော့သူတို့ကိုအဲလူကုန်ကူးတဲ့ညောက်တာမညောက်ဘူးဆိုတော့သူတို့ဒီပြန်လည်ပြီးစစ်ဆေးပေးမယ်။နောက်ပြီးတော့ပွဲစားတွေကိုသူတို့ဖမ်းမယ်။နောက်ပြီးတော့ပေးဆက်ခဲ့တဲ့ပုံစံစည်းတွေကိုပြန်လည်ပြီးပေးအပ်မယ်။နောက်ပြီးတော့ဟိုချက်တာတွေမှာခဏဆက်ဖြုတ်တရားရင်ဆိုင်ဖို့အတွက်ပေါ့နော်။အဲ့ဒါတွေကိုသူတို့ပြန်လည်ပြီးတော့ကြည့်စစ်ပေးမယ်ဆိုပြီးတော့လုပ်နေတယ်။ကျွန်တော်ကတော့သူတို့ဘက်ကနေပြီးတော့အဲ့လိုမျိုးရတင်ရတဲ့အခွင့်အရေးတွေပြန်လုပ်ပေးမယ်ဆိုရင်လည်းဒါတော့ဟိုကျောင်းမြမပြည်သားအတွက်တော့နင့်နာတစ်ဖက်ကနင့်နာမှုမရှိဘူးဆိုပေမဲ့လည်းတစ်ဖက်ကတော့နင့်နာမှုတွေဖြစ်နေတော့ကျွန်တော်ကတွေးရောက်มาလဲစိုးတာပေါ့နော်ဒါတွေကိုကျွန်တော်တို့လူတွေကိုကျွန်တော်တို့ချစ်စေချင်တာကတော့ကျွန်တော်တို့လူတွေကိုအဲ့လိုမျိုးကယ်ဆုံးလို့ရပြီဆိုတော့ကျွန်တော်တို့ကမြန်မာပြည်ကိုပြန်ခေါ်သွားမယ်ဟိုထိုင်းနိုင်ငံကတော့ထပ်ထားလို့မရအောင်သူတို့ကအမှတ်ပုံနေနေပါပြီလောက်ထားမရှိတဲ့အတွက်ပါစပို့တွေမရှိတဲ့အတွက်ထားလို့မရအောင်ဖြစ်နေတာသူတို့ထိုင်းဥပဒေအရဆိုလို့ရှိရင်သူတို့အနေနဲ့လည်းမားနေတဲ့အနေအထားမှာရောက်နေတယ်ဆိုတော့ဟိုပြန်မြန်မာပြည်ကိုလည်းပြန်ပို့ဖို့ပဲစဉ်းစားကြတာပေါ့နော
်လောလောဆယ်မှာတော့ဖေဖော်ကနေကယ်ဆယ်လာတဲ့မြန်မာနိုင်ငံသား19ဦးကိုပတ္တနီရဲစခန်းထဲမှာပဲထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေပါတယ်။အခု19ဦးကတော့ထိတ်တဲစခန်းမှာထားပြီးအမှုရင်ဆိုင်ရမယ့်ကာလတစ်လခန့်သာကြာမြင့်မယ်ဆိုပြီးထိုင်းရနာပိုင်းကပြောဆိုခဲ့ပြီးတစ်လတာကာလမှာတစ်နှစ်ကိုဘတ်ငွေ50ရရှိမှာဖြစ်ပြီးအလုပ်လုပ်ချင်တယ်ဆိုရင်တော့တစ်နှစ်ကိုဘတ်300ရရှိမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအဖွဲ့အစည်းတည်ထောင်ထားတဲ့12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူ8000လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဒါပေမဲ့နေရရင်အများဆုံးပြန်ပို့နိုင်ရတာအကောင်းဆုံးဖြစ်ပြီးအမှုရင်ဆိုင်နေတဲ့ကာလကြာရှည်ပြီးလူကုန်ကူးခံရသူတွေဟာထိတ်တဲစခန်းထဲမှာပဲနှစ်နဲ့ချီပြီးနေထိုင်ရတာတွေဟာမဖြစ်သင့်ဘူးလို့ပြောဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သုံးရက်တာထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းမှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမြန်မာပြည်သားတွေတန်းနဲ့ချီပြီးအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေဖြစ်လာမယ်ဆိုရင်ကာကွယ်တားဆီးနိုင်အောင်ကယ်ဆယ်မှုတွေအများဆုံးလှုပ်ဆောင်နိုင်အောင်မြန်မာပြည်သားအများစုနေထိုင်တဲ့နေရာတွေမှာလူကုန်ကူးမှုတားဆီးရေးအတွက်တာဝန်ခံတွေထားပြီးရုံးတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်။